ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း60ကျော်လာပြီဖြစ်တဲ့ချက်ပြည်သူသမ္မတနိုင်ငံမှာမူလာတန်းကစပြီးတက္ကသိုလ်ကျောင်းအားလုံးကိုရက်အကန့်အသတ်မရှိပိတ်ထားလိုက်ပါပြီ။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ရက်ပိုင်းအတွင်းလူပေါင်း600ကျော်သေဆုံးခဲ့ပြီးတဲ့နောက်ချက်အစိုးရဘက်ကသူတို့နိုင်ငံရဲ့အခြေအနေကိုကြိုတင်ကာကွယ်ဖို့ကြိုးစားနေကြောင်းချက်နိုင်ငံမှာနေထိုင်တဲ့ကိုလင်းတန်းက VOA ကိုပြောပါရယ်။မရှိလောက်ကိုရဲ့နေ့ကချက်နိုင်ငံမှာစတင်အတည်ပြုနိုင်ခဲ့တဲ့ဗိုင်းရပ်စ်ပိုးကူးစက်မှုမှာဇင်းမြစ်ကိုမတိရတဲ့အတွက်လဲချက်အစိုးရကအတော်လေးစိုးရိမ်နေတယ်လို့ Skype ကနေဆက်သွယ်မေးမြန်းရမှာကိုလင်းတန်းကအခုလိုစပြောပါရယ
်ချက်နိုင်ငံအစိုးရရဲ့အမျိုးသားလူမျိုးရေးအဖွဲ့တွေရောဝန်ကြီးချုပ်တို့ရောကြေညာချက်ထုတ်လိုက်တဲ့အရေးပေါ်ကြေညာချက်ပေါ့လေဒါကဘာကြောင့်လဲဆိုတဲ့အခါကျတော့ကူးစက်မှုကရမ်းမြန်လာတယ်အဓိကကတော့မနေ့ကညတော့ကဒီ taxi driver တစ်ယောက်ကနေပြီးတော့ကိုစံချစ်စီလိုက်တဲ့အခါမှာ positive တွေ့တဲ့အတွက်ကြောင့်မသူကဘယ်ကနေကူးလာတယ်မသူကဘယ်မှလည်းခီးသွားဘူးတဲ့သူမဟုတ်ဘူးအဲသူမိသားစုလည်းလောလောဆယ် quarantine လုပ်လိုက်ပြီပေါ့နော်ဆိုတော့အဲ့လိုမျိုးခြေရနေပြီးတော့ဟို source ကိုမသိတဲ့အတွက်ကြောင့်ဆိုပြီးတော့သူကစိုးရိမ်မှုဖြစ်သွားတယ်မသူကဒီ taxi driver ကလူ90လောက်ကိုသူကဒီ3ရက်အတွင်းမှာသူကလိုက်ပြီးပို့ဆောင်နေတာဆိုတော့အဲ့ဒီလူ90ကိုလည်းသူတို့ရှာဖို့တော့ခက်ခဲနေတာပေါ့လေလိုက်ပြီးတော့သူတို့စုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုနေတယ်ဆိုတော့ဒါက public community ဒီထဲမှာပြန်ပွားမှုဖြစ်သွားတာပေါ့အဲ့ဒါတော့သူတို့စိုးရိမ်သွားတယ်အဲ့တော့ကြောင့်ကျူတင်ကာကွယ်တဲ့အနေနဲ့ဟိုဟာပေါ့ kindergarten နဲ့ nursery တို့တော့မပိတ်ဘူးခင်ဗျာမူလာတန်းကနေစပြီးတော့အထက်ပေါ့အကျောင်းကြီးအကုန်လုံးပိတ်တယ်ပြီးတော့ဒီတက္ကသိုလ် college တွေအကုန်လုံးပိတ်လိုက်တယ်နောက်ကြည့်ကြတော့လူတရာအထက်လုံးမဲ့ဒီပွဲတွေပေါ့ပါတီပွဲတွေ event တွေ festival တွေအဲ့ဒါလည်းပိတ်တယ်လို့ဒီ one world film festival တော့ပိတ်ပိတ်တဲ့ထဲမှာပါသွားတယ
်အဲ့ဒါတွေကဘယ်လောက်ထိကြာမလဲရှင်
ကျွန်တော်တတိပုဂ္ဂလအမြင်ပေါ့လေချိန်တိုင်းတာတစ်ခုထူးထူးသွားမယ်လို့တော့ယုံကြည်တယ်သို့တော်လည်းပဲတိတ်ပြီးတော့ရေရှည်သွားမယ်လို့တော့မထင်ဘူးပေါ့ဒါပေမဲ့ဒီအစိုးရရဲ့ကြေညာချက်တွေဝန်ကြီးဌာနရဲ့ကြေညာချက်တွေရတော့ဒီနေ့ကျောင်းပိတ်တာတောင်မှပဲသူကရက်ကတ်တာမရှိတဲ့ဆိုတဲ့ပုံပဲတချို့ကျောင်းတွေကတော့16နှစ်ပြန်ဖွင့်မယ်လို့ပြောတယ်သို့တော်လည်းပဲသူ online နဲ့ဒီတင်ကြားမယ်လို့ပြောတယ်အဲ့လိုမျိုးတရားမပုံစံနဲ့သူတို့ချပြနေတာတွေ့ရတယ်။ဒါပေမဲ့လို့ညာသွားပြင်းကတော့အခုသူကနောက်ထပ်အမိန့်တစုံတရားမထုတ်ပြန်ခြင်းကျောင်းတွေကိုပိတ်ထားမယ်ဆိုတဲ့ကြေညာချက်ကအတိအလေးမဲ့သူတို့ရေးထားတာတွေ့ရတယ်ခင်ဗျာ။ပြောမယ်ဆိုလို့ရှိရင်အခုတရုတ်တိုးတွေမရှိတော့ချက်နိုင်ငံကပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့ကစပြီးတရုတ်နိုင်ငံကလာမယ့်ဗီဇာတွေကိုသူပိတ်လိုက်တယ်။သူမပေးတော့ဘူး။မပေးတော့တရုတ်တိုးကဒီမှာအဓိကညားတယ်ပေါ့လေ။ညားတော့ဒီအထူးသဖြင့် break ပေါ့နော်။ break ကဒီတရုတ်တိုးညားတော့သူတို့လည်းဒီ premium တော့ဝင်တော်တော်စိုးရိမ်မှုကြီးပုံရတယ်။ဒီမှာတရုတ်ကအများများတော့လေ။ဆိုတော့လူနာကဒီထက်မှပါလာနိုင်နေပေါ့လေဆိုတော့သူတို့စိုးရိမ်မှုများတော့အခုဆိုလို့ရှိရင်စီးပွားရေးထိခိုက်တာတော့မြို့ရဲတွေမှာရှိတဲ့ဆိုင်တော်တော်များများလဲပိတ်ပေါ့တရုတ်ဆိုင်တွေလဲပိတ်ပေါ့ဗီယက်နမ်ဆိုင်တွေလဲပိတ်ပေါ့လေနည်းနည်းအသားဖြူတဲ့လူနည်းနည်းကျွန်တော်တို့အေရှန်တိုက်ပေါ့လေဆိုနည်းနည်းတော့စိုးရိမ်နေကြတဲ့ပုံစံရှိတယ်
အဲ့တော့ဒီမြန်မာတန်ယုံဘက်ကတော့အခုလိုမျိုးဒီချက်နိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိပြီးတော့ဒီကူးစက်မှုနှုံးလူဦးရေတပြေးနဲ့များလာတဲ့ပုံမှာရောဒီအတိပေးအကြောင်းကြားတာမျိုးတွေဘာတွေများတွေ့ရလဲရှင
်ကျွန်တော်ကတော့မြန်မာနိုင်ငံသားဟောင်းမဲ့ဖြစ်သွားမြန်မာနိုင်ငံသားမဟုတ်တော့ဘူးမဟုတ်တော့တဲ့အခါကျတော့ဒီဟိုတန်ယုံကကျွန်တော်ရှိတိုက်ရိုက်စားဖို့တာတော့မရှိဘူးဒါပေမဲ့လို့ဒီတန်ယုံကသူ့ရဲ့ဒီ Facebook စာမျက်နှာနေပြီးတောက်လျှောက်သူတို့ဒီ update သတင်းတွေအဲ့သူတို့ကဖြစ်နေတာရှိပါတယ်ဟိုသူတို့တွေးမျှနေတာရှိတယ်မြန်မာတန်ယုံနဲ့ပတ်သက်တယ်မြန်မာတန်ယုံကဒီ Facebook မှာလည်းပဲဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာအထူးသဖြင့်တော့မြန်မာကျောင်းသားတွေပေါ့နော်ဒီမှာလာရောက်ပြီးတော့ပညာသင်ကြားနေမြန်မာကျောင်းသားတွေကိုသူ message တွေပေးနေတာတွေ့ရပါတယ်
အခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီဥရောပနိုင်ငံတွေထဲမှာအီတလီကအဆိုးဆုံးအနေထားပေါ့နော်ဟိုလူပေါင်းများစွာဒီ600ကျော်လောက်ကလည်းသေဆုံးခဲ့ပြီးပြီဆိုတော့ဒီအီတလီနိုင်ငံမှာဒီပိုးကူးစက်တဲ့နှုံးကိုကြည့်ပြီးတော့ဒီချက်နိုင်ငံတို့ဘာလို့ ਆ ရောဘလောက်ထိစိုးရိမ်နေတာတွေ့ရလဲရှင်
တော်တော်စိုးရိမ်နေပုံရတယ်ခင်ဗျာကျွန်တော်ဒီမှာလေပြီးခဲ့တဲ့ဒီကာလဒီအခုဒီတစ်ပတ်နှစ်ပတ်ကာလအတွင်းမှာပဲအီတလီမှာဖြစ်တဲ့ကုနိုက်ကဒီသူတို့ဒီနိုင်ငံမှာကျူတင်ပြင်ဆင်မှုတွေတော်တော်အကြီးအကျယ်လုပ်တယ်EU နိုင်ငံတွေအားလုံးလိုပဲသူတို့ကဟိုသတိပေးချက်တွေကချက်ချင်းပဲအယောင်နေမြင့်တက်လာတာကိုတွေ့ရပါတယ်။ဒီတခြား EU နိုင်ငံမဟုတ်တဲ့ဒီ Scandinavian နိုင်ငံတွေလည်းပါတာပေါ့နော်။အဲ့ဒီမှာသေဆုံးမှုနှုန်းကချက်ချင်းမြင့်တက်လာတော့ဒီမှာဒီချက်နိုင်ငံကတော့ဒါဆိုရင်မှုတွေမှာတော်တော်လေးရှိပြည်တယ်လို့ပြောရမှာပေါ့။ဒီမနေ့ကဒီကဒီထုတ်ပြန်တဲ့အမိန့်ဆိုလို့ရှိရင်ဒီအီတလီကနေပြန်လာတဲ့သူတွေကသတင်းမပို့လို့ရှိရင်မိမိကိုယ်ကိုမိမိ quarantine လုပ်လို့ရှိရင်ချက်ငွေကသုံးသန်းထီတံကိုရိုက်မယ်ဆိုတော့ပထမဆုံးပဲဥရောပနိုင်ငံတွေထဲမှာပြင်းထန်တဲ့အမိန့်ထုတ်တဲ့နိုင်ငံကလည်းချက် Republic လို့ပြောရတာပေါ့။နောက်တစ်ခုကဒီအီတလီမှာကချက်နိုင်ငံသားတွေကသူအလုပ်လုပ်နေတာ2000လောက်ရှိတယ်ခင်ဗျာ။အဲသူကိုစိုးရိမ်မှုကလည်းအဲ့ဒီအားလည်းဖြစ်တယ်ပေါ့။ဒီကာလလည်းဟို Spring ကရောက်လာတော့မယ်ဒီ Easter ပွဲကလည်းကျင်းပတော့မယ်ဆိုတော့ညသောပြင်သူတို့ကိုယ့်ရဲ့ကိုယ့်ရွာပြန်လာကြတဲ့အခါတွေများတယ်။ဆိုတော့ချက်တွေကလည်းနောက်ဒီ Ski သွားစီးတဲ့သူတွေလည်းရှိကြတယ်။အဲ့ဒီကနေပြီးတော့လည်း သူတို့ကူးဆက်မှလည်းသူတို့စိုးရိမ်မှုရတယ်